ซีเรียနိုင်ငံလေပိုင်းကမြို့တစ်မြို့နဲ့ရှေ့ပိုင်းကမြို့တစ်မြို့မှာซีเรียစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်လူ53ထက်မနည်းသေဆုံးသွားခဲ့ရပါတယ်။တန်းကြပ်ကတင်ကားတွေကအနောက်ကနေအင်အားဖြည့်ပေးထားတဲ့ซีเรียအစိုးရတပ်ဖွဲ့တွေဟာဟွန်ခေန်ကဟိုလစ်မြို့နဲ့ဒါယာအယ်ဇွာမြို့တွေလည်းကိုဒီကနေ့ဝင်ရောက်ခဲ့ပြီးတော့ပြစ်ခတ်ခဲ့ကြတာလို့အဲ့ဒီဒေသကတက်ကြွလှရှားသူတွေကပြောကြပါတယ်။ဒါယာအယ်ဇိုအာမြို့မှာလူ52ဦးထက်မနည်းသေဆုံးခဲ့ရပြီးတော့ဟိုလစ်မြို့မှာတော့73ဦးထက်မနည်းသေဆုံးခဲ့ရတယ်လို့သူတို့ကဆိုပါတယ်။မြို့တွေရဲ့နေရာတော်တော်များများမှလည်းပောက်ကွဲတံတွေကိုကြားရတယ်လို့ဆိုပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာပန်ကီမွန်းကရပ်သူရပ်သားတွေကိုစစ်တပ်အင်အားသုံးပြီးတော့နှိမ်နင်းနေတာတွေချက်ချင်းရပ်တက်ပြစ်လိုက်ဖို့စီးရသမရဘရှောလ်အယ်အဆက်ကိုပြောခဲ့ပြီးတဲ့နောက်တည့်မှာပဲအခုလိုမျိုးစစ်တပ်တွေကမြို့တွေတဲကိုဝင်ရောက်ဆင်းနင်းမှုတွေရှိလာခဲ့တာပါ။ซีเรียနိုင်ငံမှာအစိုးရဆန့်ကျင်လှုပ်ရှားမှုတွေဖြစ်လာတာအခုဆိုရင်၄လကြာလာပါပြီ။အခုရပိုင်းတွေမှာซีเรียနိုင်ငံတွင်အကြမ်းဖက်မှုတွေမြင့်တက်လာခဲ့ပြီးတော့တေဆုံးမှုတွေဟာလည်းအများပြားတိုးလာနေလို့ซีเรียနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးတော့အကြီးအကျယ်စိုးရိမ်ပူပန်နေရတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်မစ္စတာပန်ကီမွန်းကသမရအဆက်ကိုရှာရှာပါပါမနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ပြောဆိုခဲ့တာလို့ကုလသမဂ္ဂသတင်းထုတ်ပြန်ရေးဌာနကပြောပါတယ်။သမရအဆက်ကတော့အစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်နေတာကိုဒါဟာဥပဒေမဲ့လိုအပ်တွေဖြစ်တယ်။သူတို့ကိုနှိမ်နင်းနေရတာလည်းအမျိုးသားရေးတာဝန်တရားဖြစ်တယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်။အဲ့ဒါနိုင်ငံများအဖွဲ့ချုပ်ကလည်းသမရအဆက်ရဲ့နှိမ်နင်းမှုတွေကိုချက်ချင်းရပ်တက်မှုဒီကနေ့ပဲတိုက်တွန်းပါတယ်။အခုလိုမျိုးပြင်းပြင်းထန်ထန်ပြောတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။